လူမှုကွန်ရက်သုံးဆွဲနေသူတွေရဲ့မွေးရစေးဆွဲနေသူတွေရဲ့ပြုမှုဆောင်ရွက်ချက်တွေဟာအင်မတန်ဆင်တူတယ်လို့သိပ္ပံပညာရှင်တွေလေ့လာတွေးရှိခဲ့ပါတယ်။လူမှုကွန်ရက်ကိုအလွန်အကျွံသုံးဆွဲသူတွေဟာမွေးရစေးဆွဲနေသူတွေလိုပဲမှန်ကန်တဲ့ဆုံးဖြတ်ချက်တွေမချနိုင်တာကိုတွေ့ရတယ်လို့အမေရိကန်ကမီရှိဂန်ပြည်နယ်တက္ကသိုလ်နဲ့ဩစတြေးလျကမွန်နက်စ်တက္ကသိုလ်ကလေ့လာသူတွေတွေ့ရှိခဲ့တာဖြစ်ပါတယ်။ကမ္ဘာပေါ်မှာရှိသမျှလူဦးရေရဲ့၃ပုံ၃ပုံဟာလူမှုကွန်ရက်တွေကိုသုံးဆွဲနေကြတယ်။တချို့သူတွေကတော့အလွန်အမင်းကိုသုံးနေကြပြီးတော့ပတ်ဝန်းကျင်မှာဖြစ်နေတာတွေကိုလိုက်ရောညှိထွေဖြစ်အောင်လို့မတုံ့ပြန်နိုင်တော့တာတွေ့ရတယ်လို့မီရှိဂန်ပြည်နယ်တက္ကသိုလ်ကလက်ထောက်ပါမောက်ခဒါမီရှီကပြောပါတယ်။လေးလာမှုအစီရင်ခံစာကိုပူးတွဲရေးသားသူလည်းဖြစ်တဲ့လက်ထောက်ပါမောက်ပါမောက်ခမက်ရှိကသူတို့ရဲ့လေးလာချက်ကနေပြီးတော့လူမှုကွန်ရက်တွေလိုရာထက်သုံးနေကြတဲ့ကိစ္စကိုအလေးထားကင်တွယ်ဖြေရှင်းလာကြမယ်လို့မျှော်လင့်တယ်လို့လည်းပြောပါတယ်။လေးလာချက်မှာပါဝင်သူ81ယောက်ကိုသူတို့ရဲ့ဆုံးဖြတ်နိုင်စွမ်းဘလောက်ရှိတယ်လဲလို့တိုင်းတာလေးလာခဲ့တာဖြစ်ပါတယ်။မွေးရစေးဆွဲနေသူတွေအနေနဲ့ဘလောက်မှန်ကန်တဲ့ဆုံးဖြတ်ချက်ချနိုင်တယ်လဲဆိုတာကိုတိုင်းတာတဲ့ Iowa Gambling Task စိတ်ပိုင်းဆိုင်ရာစမ်းသပ်မှုမျိုးလူမှုကွန်ရက်ဆွဲနေသူတွေကိုလုပ်ခဲ့တာပါ။သူတို့ရဲ့ဆုံးဖြတ်ချက်ကစိုးကြိုးတက်ရောက်မှုတွေရှိလာမယ်ဆိုတာသိရတဲ့လူမှုကွန်ရက်အလွန်အမင်းသုံးနေသူတွေဟာအန္တရာယ်များတဲ့ဆုံးဖြတ်ချက်ကိုချလိမ့်ရှိတာတွေ့ရှိခဲ့ကြပါတယ်။ဒါတွေမကအဲ့ဒီသူတွေဟာဒီလူမှုကွန်ရက်မသုံးရတဲ့အချိန်မှာလဲသုံးဖို့စိတ်ရောက်နေကြတယ်လို့အေးရဲလဲအပြက်ခံကြတယ်လို့လေးလာမှုမှာပါဝင်သူတွေကပြောပါတယ်ရှင်။